မြန်မာရွှေပြောင်းစက်ရုံလုပ်သားတွေအနေနဲ့ထိုင်းနိုင်ငံမှာလုခလျှော့ရတာတွေကိုတွေ့ရှိပြီးဥပဒေကြောင်းအရတိုက်ပွဲပြန်ဝင်နေပါပြီ။ Thomas Reuters Foundation ရဲ့လေ့လာစုံစမ်းမှုထဲမှာမေဆောက်ကစက်ရုံလုပ်သားတွေအနေနဲ့အခုလိုလျှော့ရခဲ့တာကိုတွေ့ရှိခဲ့ပြီးအစိုးရကဒီစက်ရုံတွေကိုဝင်ဖမ်းကလုပ်သားတွေကိုရောကြိမ်းပေးဖို့အမိန့်ချခဲ့ရမှာကုမ္ပဏီတစ်ခုကမြန်မာလုပ်သား26ဦးအတွက်မပေးသေးတာကြောင့်အခုလိုတိုက်ပွဲပြန်ဝင်ကြတာပါ။ဒီ2019ခုနှစ်စက်တင်ဘာတွေ့ရှိချက်အရဒါဇင်နဲ့ချီတဲ့မဲဆောက်ကအထည်ချုပ်စက်ရုံတွေမှာအခုလိုအနေဆုံးသတ်မှတ်ထားတဲ့နေ့စဉ်ပုံမှန်ဝင်ငွေဘတ်300ထက်လျှော့ရခဲ့တဲ့စည်ရင်းကစားထွက်ပြီးနောက်ထိုင်းအစိုးရကဘတ်ငွေ3.48တန်းအလျော့ပေးဖို့အမိန့်ချခံခဲ့ရတဲ့ဒီကလျာဏီ Ruin Grid စက်ရုံအနေနဲ့အခုလိုမပေးသေးတာပါ။မြန်မာလူသား600အတွက်ထိုင်းဘတ်18တန်းပေးဖို့အမိန့်ချခံခဲ့ရတဲ့အခြားစက်ရုံ Cortina Eja ကဒီရောကြီးပေးခဲ့ချိန်မှာအခုမပေးသေးတဲ့စက်ရုံပိုင်ရှင်အမျိုးသမီးကလျာဏီကစက်ရုံပိတ်ခဲ့ရပြီးမှရောကြိမ်းပမာဏ4ပုံတစ်ပုံဖြစ်တဲ့8သိန်းပဲပေးဖို့တတ်နိုင်တယ်လို့ပြည်ကလေးကပြောပြီးငြင်းဆန်ထားပါတယ်ခင်ဗျာ။